ကချင်ပြည်နယ်ရှေ့ပိုင်းကတရုတ်မြန်မာနယ်စပ်ကွန်ရေးစုံတီရှိရလွယ်ကျဲမြို့ကိုကချင်လွတ်လပ်ရေးတပ် KIA နဲ့ပူးပေါင်းတပ်တွေကဝိုင်းရံထိန်းချုပ်လိုက်ပြီးလွယ်ကျဲအခြေစိုက်စစ်ကောင်စီတပ်ကိုအပြစ်ခတ်မရှိဘဲထွက်သွားဖို့ညှိနှိုင်းနေကြတယ်လို့ဒေသခံတွေကပြောနေကြပါတယ် KIA ဘက်ကတော့ညှိနှိုင်းနေတယ်ဆိုတာအတည်ပြုပြောဆိုတာမရှိဘဲနှစ်ရက်တာတိုက်ပွဲအတွင်းမုံမောက်လွယ်ကျဲလမ်းတစ်လျှောက်ကရေးပါတဲ့ဗျူဟာကုန်းဖြစ်တဲ့ရောယုံစခန်းပါဝင်စခန်းခုနှစ်ခုလောက်သိမ်းယူခဲ့ပေမဲ့လွယ်ကျဲမှာတိုက်ပွဲဖြစ်တာမရှိကြောင်းပြောပါတယ်ကိုစော်ဝက်လိုင်ပြောပြပေးပါဦးခင်ဗျာ
ကျန်ရင်ပူပေါင်းတပ်တွေကမိုးမောက်လွယ်ကျဲလမ်းတကြောကစစ်ကောင်စီတပ်စခန်းတွေကိုမတ်လ29ရက်နေ့မှာထိုးစစ်ဆင်တိုက်ခိုက်ခဲ့တာမှာနှစ်ရက်အတွင်းလွယ်ကျဲမြို့ကိုစုံမိုးထားတဲ့ရောယုံတပ်စခန်းကြီးအပါအဝင်တပ်စခန်းခုနှစ်ခုလောက်ကိုသိမ်းယူခဲ့ပါတယ်ဒီကနေ့မနေ့ခင်မှာတော့ KIA ပူပေါင်းတပ်တွေဟာလွယ်ကျဲမြို့ကိုဝိုင်းရံလိုက်ပြီးလွယ်ကျဲအခြေစိုက်စစ်ကောင်စီတပ်ကိုအတိုက်ခိုက်မရှိဘဲထွက်ခွာသွားဖို့ KIA ဘက်ကညှိနှိုင်းခဲ့ကြောင်းလွယ်ကျဲဒေသခံတဦးက VOA ကိုပြောပါတယ်
လည်းကျေစင်ရတာဒီမနေ့တကယ်ကြောင်းတာပြရစရာတော့ဒီအားလုံးလိုက်လိုက်ပြီပေါ့လေသူတို့စစ်တပ်တစ်ခုပဲတန်တော့တယ်တကယ်ကြောင်းတာတော့လက်ကျမှာစစ်မဖြစ်ချင်ဘူးပေါ့လေသူတို့ကြားရတာကတော့ဒီစစ်ပအဖွဲ့ကြီးတွေကိုသူတို့ဒီကတ်သွားပေါ့နော်သူတို့ကစပြီးတော့ကနမဖောက်ဘူးဆိုပြီးမှပြောထားတယ်ကိုချင်းကြီးကဒီလူတွေဟိုတိခါလိနာမှာဆိုရင်အတက်တော့ပေါ့နော
်ဒီကနေ့မနေ့အစောပိုင်းမှာပဲစစ်ကောင်စီတက်နဲ့ဌာနဆိုင်ရာဝန်ထမ်းတွေဟာနေဇာဂိတ်ကနေတရုတ်နိုင်ငံအတွင်းကဖြတ်ပြီးမူဆယ်ဘက်ကိုသွားဖို့ပြင်ဆင်ခဲ့ပေမဲ့တရုတ်ဘက်ကလက်မခံတာကြောင့်လွယ်ကျဲကမထွက်ခွာနိုင်သေးပဲဆက်လက်ညှိနှိုင်းနေကြောင်းအခုလိုဆက်ပြောပါတယ
်။မနေ့၄နိုင်ဆက်မှာသူ23လေးတော့အဲ့လိုဆက်တယ်ပေါ့နော်အဲ့စိတ်ကိုသွားကြတာ။အားလုံးကတော့သူတို့ဆက်သွားစီဆိုပြီးမှတော့ဖြစ်နေပါလေ။သူကညာလည်းပဲမိုးလင်းလာတဲ့အခါတက်တော့ဆက်ချင်မှသူပြန်ဝင်သွားတယ်။အဲ့ဒီခါရှိတာသူတို့ပြန်ပတ်လက်မခံ။အဲ့ဒါသူညှိနေကြလုံးလို့တော့ပြောတယ်။သူကမထန်တာပေါ့နော်သူကတော့ဒီပြုတ်ဘက်ကဝင်မယ်ဒီလူစားပေါက်ကိုခုပြနိုင်လို့အတွက်ပေါ့အဲ့ဒါလည်းညီနေကြတယ်နော်ဒီဘက်ကလည်းသူတို့ကိုခွင့်ပြုပေးတယ်သွားလို့ဆိုရင်သွားပေါ့နော်
ကျန်ရဲ့သတင်းနဲ့ပြန်ကြရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စစ်ကောင်စီတပ်တွေလွယ်ကျဲကထွက်ခွာဖို့ညှိနှိုင်းတာနဲ့ပတ်သက်ပြီးအတည်ပြုပြောဆိုတာမရှိပါဘူ
းအဲ့ဒါကျွန်တော်တော့မကြားဘူးဘာမှထူးခြားမှုမရှိပါဘူးလွယ်ကျဲဘက်ကတော့တည်းဖြစ်ပါတယ်ဟိုတိုက်ပွဲတွေလည်းမရှိဘူးဘက်မှာ
အခုလောလောဆယ်မှာတော့လွယ်ကျဲမြို့ကနေအများစုဟာနေရစွန့်ခွာတိမ်းရှောင်တာမရှိသေးပေမဲ့တက်ကြီးရွယ်အိုတချို့တွေကိုအနီးအနားကျေးရွာတွေမှာပြောင်းရွှေ့ပေးတာတွေရှိကြောင်းဒေသခံတွေကပြောပါတယ်လွယ်ကျဲမြို့ကဆက်သွယ်ရေးလမ်းကြောင်းတွေကိုတော့ပြီးခဲ့တဲ့၄-၅ရက်လောက်ကစတင်ပြီး KIA ကအသွားအလာမလုပ်ဖို့ညွှန်ကြားထားခဲ့ကြောင်းနဲ့လွယ်ကျဲနေဆက်ကုံသွယ်ရေးလည်းရပ်တန့်နေပါတယ်တရုတ်နိုင်ငံဘက်ကတော့လွယ်ကျဲနဲ့မန်ဂျာယန်အနီးနေဆက်မြင်းတလျှောက်လုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ထားကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြကြပါရခင်ဗျာ